မြန်မာနိုင်ငံကမီဒီယာလောကအနေနဲ့လွတ်လပ်မှုနဲ့သွားတဲ့မီဒီယာပုံစံမျိုးထက်လူမှုရေးပေါ်မှာအခြေပြုပြီးတော့တာဝန်ယူတာဝန်ခံမှုရှိတဲ့ပုံစံမျိုးတွေနဲ့ရှေ့ခီးဆက်ဖို့လိုနေသေးတယ်လို့ပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကဒီကနေ့ UNESCO မှာပြုလုပ်တဲ့ကမ္ဘာစာနယ်ဇင်းဒီအခမ်းအနားမှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြည်တွင်းကမီဒီယာတွေအနေနဲ့ကိုယ့်လက်ထဲကိုရောက်ဖို့လိုအပ်နေတဲ့မီဒီယာလွတ်လပ်ခွင့်အတွက်ဆက်ပြီးတော့တိုက်ပွဲဝင်ဖို့လိုနေသေးတယ်လို့လည်းဝါရင်သတင်းစာဆရာကြီးဦးဝင်းတင်ကပြောဆိုခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်မှာပြုလုပ်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ပွဲအခမ်းအနားကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ရန်ကုန်အခြေစိုက်သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ဒီမိုကရေစီညနေစဉ်ကာလာပြင်းမှာကိုယ်နိုင်ငံနဲ့တင့်တော်တဲ့မီဒီယာပုံစံမျိုးနဲ့ရှစ်ခီးဆက်ဖို့လိုပြီးတော့အထင်းကွတ်မဲ့မီဒီယာပုံစံမျိုးထက်တာဝန်ခံမှုရှိတဲ့မီဒီယာပုံစံနဲ့မြန်မာမီဒီယာလောကကိုဆက်လက်ခီးဆက်ရအောင်မယ်လို့ပြည်ထောင်စုဝန်ကြီးဦးအောင်ကြီးကပြောပါတယ်
။ Media must be healthy, meaningful, harmless, non-interfering and contributively functioning with maximized benefits.
နိုင်ငံတစ်ခုမှာမီဒီယာကျန်းမာနေဖို့လိုပါတယ်ပြောချင်တာကတော့စိုးကျိုးတွေမဖြစ်စေတာအနောက်ရှက်သဘောမဆောင်ပဲကောင်းကျိုးတွေကိုရှေ့ရှုတဲ့မီဒီယာတစ်ခုဖြစ်ဖို့လိုပါတယ်မီဒီယာကကိုယ်တိုင်းပြည်နဲ့ကန့်ညီမှုရှိတဲ့လူမှုဘဝတွေပေါ်မှာအခြေပြုတဲ့မီဒီယာပုံစံမျိုးဖြစ်တင်ပါတယ်မီဒီယာကြောင့်နုနယ်သေးတဲ့ဒီမိုကရေစီပေါ်အခက်အခဲဖြစ်စေတာမျိုးတွေမရှိစေဖို့လိုသလိုကျွန်တော်တို့အနေနဲ့ကြည်ကြဲပြင်းပြန်တွေးခေါ်မှုတွေလုပ်ပြီးတော့လွတ်လပ်ပြီးအထင်းချုံမဲ့လောက်ကင်တဲ့မီဒီယာမျိုးထက်တာဝန်သိတာဝန်ရှိတဲ့မီဒီယာပုံစံမျိုးကိုသွားတင်တာပါဝန်ကြီးဦးအောင်ကြီးကပြောသားခဲ့တာပါမြန်မာနိုင်ငံမှာအရင်ကမီဒီယာလုပ်ငန်းတွေကိုဝါရဖြန့်တာအစိုးရရဲ့သွေးဆောင်တဲ့နေ့တစ်ခုလိုလုပ်ခဲ့ပေမဲ့လက်ရှိအနေအထားမှာတော့ပြည်ပင်းကမီဒီယာလုပ်ငန်းတွေရဲ့ဖွံ့ဖြိုးမှုအရှိန်ရလာတဲ့အတူလူမှုဘဝတွေကိုအခြေပြုတဲ့မီဒီယာတွေဖြစ်ရောက်လာပြီလို့လည်းဦးအောင်ကြီးကပြောပါတယ်။ဝန်ကြီးဦးအောင်ကြီးကမီဒီယာနဲ့ဒီမိုကရေစီကမိဖက်ဖြစ်တဲ့အတွက်ရှေ့လာမယ့်မြန်မာဒီမိုကရေစီခီးလမ်းမှာမီဒီယာရဲ့အခန်းကဏ္ဍဟာအရေးတကြီးလိုအပ်နေပြီဆိုတာကိုလုံးဝလက်ခံထားတဲ့အကြောင်းကိုလည်းသူကပြောပါသေးတယ်
။ Democracy can never be granted by politicians alone.Independent media and democracy go hand in hand.
Democracy ဖော်ဆောင်ရမှာနိုင်ငံရေးသမားတွေကြီးပဲဆောင်ရွက်နိုင်မှာမဟုတ်ပါဘူး။လွတ်လပ်တဲ့မီဒီယာနဲ့ဒီမိုကရေစီဟာအပြန်အလှန်လက်တွဲပြီးတော့သူ့ခန်းကဏ္ဍနဲ့သူအကောင့်တွေပေါ်ဆောင်ရွက်ရမှာလည်းဖြစ်ပါတယ်။အရင်တုန်းကတော့မီဒီယာဟာဝါဒဖြန့်ချီဖို့နဲ့တွေးဆောင်မှုစတဲ့နေရာတွေမှာသာအသုံးပြုခဲ့ပေမဲ့လက်ရှိနဲ့လက်တွေ့မှာတော့မီဒီယာဟာတဖြည်းဖြည်းပြောင်းလဲလာပြီးတော့ဒီမိုကရေစီပုံဖော်ရေးတွေကိုစောင့်ကြည့်တဲ့နေရာလူမှုဘဝအစဉ်မြင့်နေရေးတွေမှာပြည်သူတွေဘာပြောကြလဲဆိုတာကိုမီဒီယာတွေကကိုစားပြုလာနိုင်တယ်ဖြစ်ပါတယ်လို့ဝန်ကြီးဦးအောင်ကြီးကပြောသားခဲ့တာပါ အခုလိုဝန်ကြီးကလွတ်လပ်တဲ့မီဒီယာတခုအဖြစ်သွားဖို့ထက်ထိန်းချုပ်နဲ့တာဝန်ခံမှုတွေရှိနေရအောင်မယ်လို့ပြောနေကြမှာပဲမြန်မာနိုင်ငံရဲ့ဝိုင်းရင်သတင်းစာဆရာကြီးတူဦးဖြစ်တဲ့ဦးဝင်းတင်ကတော့စာနယ်ဇင်းလောကအနေနဲ့ထိန်းချုပ်ခံစည်းမျဉ်းတွေကြားကလွတ်လပ်ခွင့်တွေတိုက်ပွဲဝင်ရအောင်မယ်လို့ပြောလာတာ
ပါကျွန်တော်စာနယ်ဇင်းသမားတွေဟာလောကသွားရတယ်ဟုတ်လားသူတွေနဲ့သူတောင်းပြီးရောသူလူလာတယ်သူလူကြည့်ရတဲ့သတင်းစာလွတ်လပ်ခွင့်ကိုကျွန်တော်လာဒီပြုထောင်နေမယ်ပြုထောင်နေမယ်ဝိသအောင်လုပ်နိုင်မယ်ကျွန်တော်စားတယ်တော့တပတ်ကနေပြီးတော့ခင်ဗျမှုတွေထုတ်ပြန်မှုတွေဖြစ်ရတယ်မှလည်းကျွန်တော်တို့လည်းကနေပြီးတော့ရုံးပါမှုတွေတက်ကုန်ဝင်ရမှုရှိရဲ့တုံ့တမှုပါတယ်ကျွန်တော်ဟာအလုပ်ဖြည့်ပြားတဲ့လားလူပေါ်မှာနေရဆိုရင်တော့ဒီလိုအရာတွေဟာတွေ့နေမှာပဲဒါအစိုးရနေပြီးထုတ်ပြန်တာတကူလေးပဲပြောလို့လည်းမဖြစ်ဘူးလေယူတိုးနေလို့မဖြစ်ဘူးအလားတူပဲတပတ်ကနေတော့ကျွန်တော်ရဲ့အလားယူမှာဘူးတက်ပေါ်ဘူးဘူးပဲတခုလေးပဲလုပ်လို့မရဘူးတခုဟာကျွန်တော်နောက်ဆုံးရရင်တော့ခုနပြောတဲ့ထိမ့်ကြီးနေတဲ့တောင်ကြီးကြီးအထင်ရောက်တက်လန်းသွားပါမယ်ပြန်ပြီးတော့ရောက်အောင်လုပ်အောင်ပါလို့ကျွန်တော်စပါတယ်လို့ကျွန်တော်ပြောလိုပါတယ်
မြန်မာနိုင်ငံတွင်းမှာရှိတဲ့ပုံနှိပ်မီဒီယာအများစုကိုပြန်ကြားရေးဝန်ကြီးဌာနကထိန်းချုပ်ဖို့ကြိုးစားနေကြမှာပဲမြန်မာနိုင်ငံအတွင်းသတင်းမီဒီယာနဲ့ပတ်သက်တဲ့စာနယ်ဇင်းအဖွဲ့အစည်းတွေနဲ့ယာယီဖွဲ့စည်းထားတဲ့စာနယ်ဇင်းကောင်စီတို့ကနေကန့်ကွက်ထားပြီးတော့လွတ်လပ်တဲ့သတင်းမီဒီယာဥပဒေတစ်ခုကိုပြန်ကြားရေးကရေးဆွဲနေတဲ့ပုံနှိပ်ဥပဒေနဲ့အပြိုင်လာမယ့်လွှတ်တော်မှာတင်သွင်းနိုင်ဖို့ကြိုးစားနေတယ်လို့လည်းစာနယ်ဇင်းကောင်စီယာယီရဲ့ပြောခွင့်ရှိသူဦးတီယာစောကပြောထားတာပါပြီးခဲ့တဲ့နှစ်စာနယ်ဇင်းလွတ်လပ်ခွင့်နေ့ကနေတနင်္လာကာလအတွင်းမှာမြန်မာနိုင်ငံအတွင်းမှာပုဂ္ဂလိကသတင်းစာထုတ်ဝေခွင့်စင်စာကင်းလွတ်ခွင့်နေရလာပြီးမြဲပုံနှိပ်ထုတ်ဝေပိုင်းမှာကန့်သက်ချက်အချို့တွေကြန့်ရှိနေသေးတာတိုင်းသားတွေရဲ့ဘာသာစာပေပေါ်မှာလွတ်လပ်စွာထုတ်ဝေခွင့်မရှိသေးတာတွေနဲ့မှတ်ပုံတင်စနစ်ဆိုတဲ့ကိစ္စတွေကြန့်နေသေးတဲ့အတွက်စာနယ်ဇင်းလောကလွတ်လပ်တယ်လို့မပြောနိုင်သေးတဲ့အကြောင်းပြည်တွင်းကမီဒီယာအရေးအကြီးလာအကဲဖြတ်သူတွေကပြောနေကြတာပါမြန်မာနိုင်ငံဟာသတင်းမီဒီယာလွတ်လပ်ခွင့်ပြည့်ဝရှိတဲ့နိုင်ငံစီးရင်ထဲမှာမပါဝင်သေးပေမဲ့လို့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာတိုးတက်မှုတွေနှစ်စဉ်နှစ်တိုင်းဒီနှစ်ပိုင်းအများပြားရှိခဲ့တယ်လို့လည်းကမ္ဘာပေါ်ကသတင်းလွတ်လပ်ခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့အမေရိကန်နိုင်ငံအခြေစိုက် Freedom House အဖွဲ့ကပြောထားတာတွေလည်းရှိနေပါတယ်ခင်ဗျာ